အာဖဂန်နစ္စတန်သမ္မတဟောင်းအက်ရှရတ်ဂါနီကပြီးခဲ့တဲ့ဩဂုတ်လအတွင်းသူ့နိုင်ငံကနေအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကိုထွက်ပြေးရတာဟာကာဘူးမြို့တော်ရဲ့လမ်းမတွေပေါ်မှာသွေးချောင်းစီးမဲ့အရေးကိုရှောင်ရှားဖို့အတွက်ဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်။ဒါအပြင်နိုင်ငံပိုင်ငွေတွေကိုခိုးယူတည်သွားတယ်ဆိုတဲ့စွပ်စွဲချက်ကိုလည်းညှင်းပယ်လိုက်ပါတယ်။အသက်82နှစ်ရှိသမ္မတဟောင်းဂါနီကသူ့အနေနဲ့အနည်း20တိုင်တိုင်ဒီမိုကရေစီအစိုးရအတွက်အလုပ်လုပ်ခဲ့ပေမဲ့တိုင်းပြည်ရဲ့တည်ငြိမ်မှုတိုးတက်မှုရရှိအောင်မလုပ်နိုင်ခဲ့ကြောင်းတော့ဝန်ခံလိုက်ပါတယ်။ UAE နိုင်ငံကလည်းသူ့ကိုလူသားချင်းစာနာမှုအရလက်ခံပေးထားတာလို့ပြောပါတယ်။ Russia IAEA သတင်းဌာနကတော့သူဟာထွက်ပြေးခဲ့စဉ်ကားလေးစီးနဲ့ရဟတ်ယာဉ်တစ်စင်းပေါ်မှာနိုင်ငံပိုင်ငွေတွေအပြည့်တည်သွားခဲ့တယ်လို့ဖော်ပြထားပါတယ်။တခြားသတင်းဌာနတစ်ခုကလည်းသမ္မတဟောင်းကသူနဲ့အတူဒေါ်လာတန်169တန်ယူဆောင်သွားတယ်ဆိုပြီးတာဂျီကစ္စတန်နိုင်ငံဆိုင်ရာအာဖဂန်သမ္မတကြီးကစွပ်စွဲထားကြောင်းဖော်ပြထားပါတယ်။အာဖဂန်သမ္မတဟောင်းအက်ရှရတ်ဂါနီကတော့သူ့ပိုင်ငွေတွေကိုကုလသမဂ္ဂဒါမှမဟုတ်လွတ်လပ်တဲ့စင်းစစ်တွေနဲ့စစ်ဆေးတာကိုခံယူနိုင်ကြောင်းပြောပါတယ်။အာဖဂန်နိုင်ငံကတိုလိုသတင်းဌာနကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အမေဖြစ်တခုလွှင့်သားတဲ့အထက်မှာသတင်းထောက်ကအာဖဂန်သမ္မတဟောင်းထွက်ပြေးဖို့အတွက်အကူအညီပေးခဲ့တလားလို့မေးခဲ့ပါတယ်။ထွက်မပြေးခင်တညကသူ့အနေနဲ့အသက်သေဆုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။